America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်နိုဝင်ဘာလ30ရက်စောင့်ကြနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19.25နဲ့25ဒုကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ကြောက်ကြညနေခင်းအတွက်အစီအစဉ်မူကကျွန်မစုမူပါရှင်
ကျွန်တော်အောင်လင်းဟုတ်ပါဒီညနေနားဆင်မဲ့တရင်းနေတယ်မှာတော့အချင်းကြီးနိုင်ငံက G20 ထက်သီးစီးဝတ်တက်ဖို့ထွက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာစိတ်မချမသာဖြစ်နေတဲ့အကြောင်းသမ္မတနဲ့အတူလိုက်သွားတဲ့ဇင်းတော်တွေကပြောပါတယ်ရိုဟင်ဂျာတွေပေါ်လူမျိုးတုံးနဲ့တီရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ယူဆနေတဲ့အချက်တွေတွေ့ရတဲ့အကြောင်းဝါရှင်တန်ခြေဆိုင်ဥပဒေကျူးဆောင်ဖွဲ့တခုကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့တူညီညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့စစ်တွေမျိုးကတက်ခဲ့ပြေဒုက္ခတဲ့စခန်းမှာနေထိုင်ကြရသူတွေဟာသူတို့ရဲ့ငကူမူလဘဝကိုပြန်သွားဖို့မျှော်လင့်ချက်ကမေ့မိနေဆဲဖြစ်ပါတယ်။အဓိကသူတို့ဘာတွေကိုလိုလားပါသလဲ
။သုံးနှစ်ကလေးကိုခုံးနေပြီ။အဲ့ဒီကလေးကိုပြောလို့မပြောဘူး။ကျမတို့နေရာမှာအမေကအပြင်းမသွားဘူးလား။ဒီမှာလေလို့လို့မရဘူး၊ဟာလို့လို့မရဘူး၊ကစားလို့လို့မရဘူး၊စားကြရလို့မရှိဘူး။မေလိုလုံးနေမယ်လေသူတို့ခေလေးတော့စဉ်းစားနေတယ
်ဒုက္ခတွေတွေကိုကိုယ်တိုင်သွားပြီးတော့မှမေးမြန်းခဲ့တဲ့ VOA ဝိုင်းတော်သားရဲ့သတင်းပေးပို့ချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်တရုတ်နိုင်ငံမှာတွေ့ဆုံနေတဲ့အစိုးရညီညာရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့တို့ရဲ့ဆွေးနွေးမှုကနေညီညာရေးကိုဘယ်လိုရှေ့ဆက်နိုင်မှာမလဲထိုင်းမြန်မာနယ်စပ်မှာတော့မူရင်ဆေးတဲသူတွေနဲ့ထိုင်းစစ်တပ်တို့ကြားပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေပြီးတော့မူရင်မောင်ခိုတွေကိုအသေးဖမ်းမိတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညက်နေခင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အချင်းကြီးနိုင်ငံမှာကျင်းပမဲ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20G20 ထိပ်သီးအစည်းအဝေးတက်ဖို့ထွက်ခွာသွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာစိတ်မချမသာဖြစ်နေပြီးရုရှားနိုင်ငံကသူစီးပွားရေးကိစ္စရင်းနဲ့ပတ်သက်လို့ကိုဗန်ရှင်းနေအောင်မကယ်ကိုရင်ကကွန်ဂရက်စ်တော်ကိုလင်းညာထွက်ဆိုခဲ့ကြောင်းဝန်ခံခဲ့တဲ့ပေါ်စိတ်နှောက်ရှက်ဖြစ်နေတယ်လို့လည်းသမ္မတနဲ့အတူလိုက်သွားတဲ့ဒိန်းတော်တွေကပြောပါရဲ့ရှင်းနေကိုရင်ကတော့မော်စကိုမြို့တော်မှာထရန့်တာဝါဆောက်လုပ်ဖို့ရုရှားနဲ့ဆွေးနွေးခဲ့တဲ့အချိန်ကာလကိုလွှတ်တော်ကိုယ်စားလှယ်နားလည်မှုလွဲမအောင်ပြောခဲ့မိတဲ့အကြောင်းမနေ့တုန်းကပဲနယူးယောက်မြို့ကပြည်တော်စုတရားရုံးမှာထွက်ဆိုခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းထရန့်ရဲ့စီယုံရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကရှင်းနေကိုရင်ကိုဆွဲချက်တင်ခဲ့တာလည်းဖြစ်ပါတယ်မော်စကိုမြို့တော်မှာထရန့်တာဝါဆောက်လုပ်မယ့်အစီအစဉ်နဲ့ပတ်သက်လို့ရုရှားနဲ့ဆွေးနွေးမှုတွေဟာ2016ဇန်နဝါရီလတည်းမှာအဆုံးသတ်ခဲ့တဲ့အကြောင်းပြီးခဲ့တဲ့နှစ်ထဲထပ်လွှတ်တော်ထောက်လိုင်းရေးကော်မတီရှေ့မှာရှင်းနေကိုရင်ကထွက်ဆိုထားတာပါတကယ်တမ်းမှာတော့ Republican သမ္မတလောင်းဖြစ်ထရန့်ကိုရွေးချယ်လိုက်ပြီးနောက်ပိုင်းဇွန်လတည်းအထိဆွေးနွေးမှုတွေရှိနေတာဖြစ်ပါတယ်ရုရှားဆိုရတာဝန်ရှိသူတွေနဲ့သူကိုယ်တိုင်ဆက်သွယ်ရှင်းနေတာတွေမော်စကိုမြို့တော်ကိုသမ္မတကိုယ်တိုင်သွားဖို့သူတခါမှမပြောခဲ့ဘူးဆိုတာတွေပါဝင်တခြားအသေးစိတ်ချက်လက်တွေနဲ့လွှတ်တော်ကိုလိမ့်လည်ထွက်ဆိုထားတာတွေကိုလည်းရှင်းနေကိုရင်ကဝန်ခံခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ကိုထရန့်တာဝါကဒေါ်လာ350ရဲ့အစင်းမြင့်ခံတကံပြပြီးရုရှားထက်တန်းလွှာတွေလာနေအောင်ဆွဆောင်မှုရုရှားကိုရင်ရဲ့ယင်းနေသူမိတ်ဆွေလည်းဖြစ်ထရန့်တဲ့အလွတ်လုတ်ပေးခဲ့ဘူးသူလည်းဖြစ်တဲ့ဖီလစ်စတန်နဲ့ဆွေးနွေးခဲ့ကြောင်းလည်းတရားစွဲအရာရှိတွေကရှောက်လဲချက်မှာဖော်ပြထားပါတယ်
အာဂျင်တီးနားနိုင်ငံပွဲနဲ့ဆာရက်စ်မြို့တော်မှာဒီကနေ့စတင်တဲ့ G20 ထိပ်သီးစည်းဝေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးခြားတွေ့ဆုံပွဲကိုသမ္မတထရမ့်ကဖျက်ခဲ့ပါတယ်။ပင်လယ်နဲ့ထဲကခါခီလက်ကြားမှာရုရှားတို့ဖမ်းဆီးခဲ့တဲ့ယူကရိန်းသင်္ဘောတွေကိုပြန်လွှတ်မပေးသေးတဲ့အတွက်သမ္မတပူတင်နဲ့ဆွေးနွေးပွဲဖျက်တယ်လို့သမ္မတထရမ့်က G20 ဆွေးနွေးပွဲသွားနေစဉ်မှာဒီ Twitter ပေါ်မှာကြေညာခဲ့တာပါ။ယူကရိန်းသင်္ဘောတွေသူတို့ပိုင်နဲ့ထဲကိုတရားမဝင်ဝင်လာတာလို့ရုရှားတို့ကဆွဆွဲထားပါတယ်။သင်္ဘောတွေဖမ်းထားတဲ့ကိစ္စပေလည်သွားပြီဆိုရင်တော့ရုရှားသမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်ခြေရှိတယ်လို့သမ္မတထရမ့်ကဆိုပါတယ်။အမေရိကန်သမ္မတနဲ့ဆွေးနွေးပွဲပြတ်သွားတဲ့အတွက်သမ္မတပူတင်အနေနဲ့တခြားအထိပယ်ရှိတဲ့ဆွေးနွေးပွဲတွေအတွက်အချိန်ပိုရသွားမှာဖြစ်တယ်လို့ရုရှားသမ္မတပြောခွင့်ရသူကအစိုးရအပိုင်းသတင်းဌာနကိုကြာသပတေးညနေပိုင်းကပြောကြားခဲ့ပါတယ်
။မြောက်အမေရိကတိုင်းနိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတိအကျကိုအမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားမကြခင်လက်မှတ်ရေးထိုးကြရမှာဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံကစစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးမစခင်မှာပဲသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့မက္ကဆီကိုသမ္မတဟင်ရစ်ပင်နာနီယက်တို့တို့လက်မှတ်ရေးထိုးကြမှာပါ။အမေရိကန်၊မက္ကဆီကို၊ကနေဒါသဘောတူညီချက် USMCA လို့တရားဝင်ခေါ်တဲ့သဘောတူညီချက်အသက်ဝင်လာဖို့ကတော့သက်ဆိုင်ရာနိုင်ငံတွေကလွှတ်တော်တွေရဲ့အတည်ပြုချက်ရယူရမှာလည်းဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်အရ သုံးနိုင်ငံကြားကုန်သွယ်မှုပမာဏဟာ20.2 trillion တိရှိလာမှာပါ။သဘောတူညီချက်တစ်သက်ဟာအရင်ကရှိခဲ့တဲ့မြောက်အတ္တလန္တိတ်လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် NAFTA ကိုအစားထုတ်လိုက်တာလည်းဖြစ်ပါတယ်။ဒေါ်နယ်ထရန့်ကတော့ NAFTA သဘောတူညီချက်စတင်အသက်ဝင်တဲ့1994ခုနှစ်ကစလို့အမေရိကန်ကုန်ထုတ်လုပ်ငန်းတွေအလုတ်ကန်နေနဲ့အလုတ်ကန်နေဆုံးရှုံးခဲ့ရပြီးတမိုင်းမှာအစိုးဆုံးကုန်သွယ်ရေးစာချုပ်တစ်ခုဖြစ်နေတယ်လေ။ဒေါ်နယ်ရွေးကောက်ပွဲမဲဆွယ်စင်မှာအပြင်းထန်ဝေဖန်ခဲ့တာပါ။ဒီနေ့စာမိုင်းမှာစာချုပ်တစ်ချုပ်ပို့သဘောတူညီချက်ရရှိတဲ့အချိန်မှာလည်းတမိုင်းဝင်သဘောတူညီချက်ကြောင့်အမေရိကန်နဲ့မြောက်အမေရိကကိုငွေချေးတွေအလုတ်ကန်တွေအလုံးရင်းနဲ့ဝင်လာမှာဖြစ်တဲ့အကြောင်းဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။
ဝါရှင်တန်ပို့သတင်းစာကြီးရဲ့သတင်းတောက်ဂျမောဟာချိုကြီးအသက်ခံရတဲ့ကိစ္စကိုအာဂျင်တီးနားနိုင်ငံမှာဒီကနေ့စတင်တဲ့ G20 ထိပ်သီးစည်းဝေးပွဲမှာဆာဒီအရှေ့အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်နဲ့ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။သတင်းတောက်တည်ဆုံခဲ့ရတာနဲ့ပတ်သက်လို့အပွင့်လေးမြင့်သားမှုရှိရှိစုံစမ်းမှုနဲ့တာဝန်ရှိသူတွေကိုအရေးယူတာကိုဗြိတိန်အစိုးရကမြင်လို့တယ်လို့ဘွန်နိုဆဲရစ်မြို့ကိုအသွာလေးမြန်ပေါ်မှာဝန်ကြီးချုပ်ထရီဆာမီကပြောကြားခဲ့တာပါ။ဝင်ကြီးချုပ်မီနဲ့အင်ရှစ်မင်းသားဘင်ဆာမန်တို့နှစ်ဦးတီးကြဆွေးနွေးမလားဆိုတာကိုဝင်ကြီးချုပ်ယုံသတင်းရက်ွက်ကတရားဝင်အတည်မပြုပေမဲ့ဝင်ကြီးချုပ်နဲ့အင်ရှစ်မင်းသားတို့တွေးဆောင်ကြဖို့ရှိတယ်လို့ယူဆနိုင်ကြောင်းပြောတာကိုတော့ Guardian သတင်းစာကြီးထဲမှာဖော်ပြထားပါတယ်။တူရကီနိုင်ငံအစ္စတန်ဘုလ်မြို့ကဆာဒီအာရေဗျကောင်စစ်ဝင်ယုံတဲ့မှာသတင်းတော်ဟာရှိုဂျီပြီးခဲ့တဲ့လကအသက်ခံခဲ့ရတာပါ။ဒီတပ်ဖြတ်မှုကိုအင်ရှစ်မင်းသားအမိန်ပေးတာဆိုတဲ့ဆွဆွဲချက်တွေကိုဆာဒီအာရေဗျကငင်းဆန်ပြီးတော့ကောက်ချက်တဲ့ထောက်လှမ်းရေးတွေရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်ထားပါတယ်။
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီကပ်ပြင်းကရိုညာမစင်းနေပေါ်လူမျိုးတုံးတဲ့အထိရာဇဝမှုတွေကျူးလွန်ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့ရှိခဲ့ရကြောင်းဝါရှင်တန်ချေဆက်လူခွင့်ရေးဆိုင်ရာဥပဒေကြိုးဆောင်ဖွဲ့ကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ကရိုညာတွေပေါ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝမှုစစ်ရာဇဝမှုနဲ့လူမျိုးတုံးတဲ့အထိဖြစ်နိုင်တယ်လို့သုံးသပ်နိုင်စရာအကြောင်းရင်းတွေတွေ့ရှိရတဲ့အကြောင်းဒုက္ခသည်တွေကိုမေးမြန်းဆောင်ရွက်မှုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတာဝန်ပေးထားတဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာဖွဲ့PILPG ရဲ့တင်းလာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီဖွဲ့ရဲ့လေးလာစုံစမ်းမှုတွေအပေါ်အခြေခံပြီးစတင်မာလာတဲ့ဦးကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအစီရင်ခံစာထုတ်ပြန်ခဲ့ရမှာတော့ရင်းညာတွေကိုအစုလိုက်ပြုံးတဲ့တပ်ဖြတ်မှုတွေအစုလိုက်အာရမပြုချင်မှုတွေနဲ့တခြားရက်စက်တဲ့လုပ်ရက်တွေကိုမြန်မာစစ်တပ်ကအကွက်ကျကျကျူးလွန်နေတဲ့အကြောင်းဖော်ပြထားပါတယ်အမေရိကန်လွှတ်တော်ကိုယ်စားတချို့ကလည်းရင်းညာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးနွယ်တပ်ဖြတ်မှုမြောက်တဲ့အကြောင်းပြောနေကြပေမဲ့အမေရိကန်ဆိုရကတော့လူမျိုးစုလိုက်ရှင်းလင်းမှုဖြစ်နေတာတရားဝင်တုံ့နှံပြောဆိုထားပါလူမျိုးနွယ်တပ်ဖြတ်မှုမြောက်ကြောင်းအမေရိကန်ဆိုရကတရားဝင်သတ်မှတ်လိုက်မယ်ဆိုရင်တော့နောက်ဆက်တွဲအရေးယူဖို့တွေလည်းလိုအပ်လာနိုင်ပါရဲ့PNLPG ဖွဲ့ရဲ့အစီရင်ခံစာကိုဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်ထောင်ချုံကိုမင်းမြန်ပြုစုထားပြီးအမေရိကန်နိုင်ငံရဲ့ယူနီထဏာကတော့အချက်လက်စုဆောင်းမှုရည်ရွယ်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးကိစ္စကန်တွေကိုစီးနင်းတက်ခိုက်ခဲ့တဲ့ ARS စင်ရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေရှင်းလင်းရမှာရင်းကြရေးပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝဝကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပါတယ်ရင်းညာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေရကတော့နိုင်ငံတကာကဆွဆွဲနေတဲ့အစင်တီလူခွေရေးချုပ်ဖောက်မှုတွေမရှိတဲ့အကြောင်းညှင်းဆန်ထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကနေမလေးရှားနိုင်ငံတဲကိုဆက်လီနဲ့သွားဖို့ကြိုးစားတဲ့ရိုဟင်ဂျာ10ယောက်ကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။နတ်မြဝမှာရှိတဲ့ရှာပူရာတမော့စိတ်မှာအမျိုးသမီးငယ်6ယောက်နဲ့အမျိုးသား4ယောက်ကို RB အထူးရဲတပ်ဖွဲ့ကကြာသပတေးနေ့ညကဆက်လီပေါ်မတက်ခင်ဖမ်းမိခဲ့တာဖြစ်ပါတယ်။အမျိုးသမီးငယ်ရဲ့အသက်တွေက22နှစ်တောင်မပြည့်ကြသေးပဲမလေးရှားမှာငွေကြေးတတ်နိုင်တဲ့အမျိုးသားတွေနဲ့လက်ထပ်နိုင်တယ်ဆိုပြီးတော့ဖျားယောင်းခံရတာဖြစ်တယ်လို့ RB ရဲတပ်ဖွဲ့အကြီးအကဲမာဟီဒီဟာဆန်ရဲ့အပြောကို AFP သတင်းမှရေးသားထားပါတယ်မလေးရှားကိုသွားနိုင်ဖို့အမျိုးသမီးတွေကတယောက်ကိုဒေါ်လာ100အမျိုးသားတယောက်ကိုဒေါ်လာ250နီးပါးပေးရပြီးတော့ထိုင်းရေပိုင်နဲ့ကိုဖြတ်သွားတာနဲ့နောက်ထပ်ဒေါ်လာ2500စီပေးရမှာဖြစ်တယ်လို့သူကပြောပါတယ်လူကုန်ကူးသူဘင်္ဂလားဒေ့ရှ်လူမျိုးတယောက်ကိုလည်းဖမ်းမိထားပါတယ်မလေးရှားကိုသွားဖို့ကြိုးစားသူ10ယောက်ထဲက2ယောက်ကမြန်မာနိုင်ငံကနေပြီးတော့2000ပြည့်နှစ်နဲ့2000ခုနှစ်ထဲကဘင်္ဂလားဒေ့ရှ်မှာရောက်နေကြသူတွေဖြစ်ပြီးတော့ကျန်တဲ့သူတွေကတော့2018ခုနှစ်နောက်ပိုင်းအလုံးအင်းနဲ့ရောက်လာကြသူတွေကဖြစ်တယ်လို့ရဲတပ်ဖွဲ့ကပြော ောပါရယ်ရာသီဥတုကောင်းမွန်တာယာလာရာနဲ့အတူမလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားသူတွေပို့ပြီးတော့များလာနေပါရယ်အခုနိုဗ ెంబ ာလာဇန်ပိုင်းကလည်းရိုဟင်ဂျာ33ယောက်ပါတဲ့ဆက်လီတစီကိုဘင်္ဂလားပင်လယ်အော်ရင်မှာဒီဘင်္ဂလားဒေ့ရှ်ကန်ယူရန်ဇောက်တက်ကကြားဖြတ်ဖမ်းဆီးခဲ့ပါရယ်မြန်မာနိုင်ငံဘက်မှလည်းစစ်တွေမြို့ဒုက္ခသည်စခန်းတွေကနေဆက်လီနဲ့မလေးရှားကိုသွားဖို့ကြိုးစားတဲ့မွတ်စလင်တွေကိုအခုလာရဲမှနှစ်ကြိမ်ဖမ်းမိခဲ့ပါရယ်
စင်နက်တင်ပေါ်မှုရေပါဝင်ရှေ့11တိစက်မှာအီရန်နိုင်ငံရဲ့မယိုးသားတဲ့လုပ်ရက်ဒီပေါ်နိုင်ငံတကာကတုံ့ပြန်ရေးယူဖို့အမေရိကန်ကတိုက်တွန်းလိုက်ပြီးပြက်ကွက်ခဲ့မယ်ဆိုရင်ဒေသတွင်းမှာမတည်ငြိမ်မှုတွေနဲ့ပိပကတ်တွေကျင်းပနိုင်တဲ့အကြောင်းလဲသတိပေးလိုက်ပါရယ်မစ်ဆိုင်းဒုံးတွေရော့ကက်တုံးတွေဒရုန်းယာဉ်တွေပါဝင်အီရန်နိုင်ငံကလက်နက်တွေကိုသူအားပေးနေတဲ့အဖွဲ့အစည်းတွေထံကရောပင်လယ်ထဲမှာပါတိုက်စီးရမ်းမှုမှုတွေရှိနေတဲ့အကြောင်းလဲအီရန်နိုင်ငံဆိုင်ရာအမေရိကန်ထူးခိုးဆဲ Brian Hooker မနေ့တုန်းကပဲပြောဆိုလိုက်ကြပါလက်နက်တွေရှာဖွေတွေ့ရှိမှုရာဒီစားရဲမှာအီရန်ရဲ့အဖြတ်မောက်လုပ်ရက်တွေကိုတတိပြရောက်တဲ့အကြောင်းလဲယမန်နိုင်ငံကဟူတီတပုံတွေထံပြေးပို့ဖို့ကြိုးစားစဉ်ဒီနေ့စာမိုင်းမှာတော့ကဂျာဖြတ်ဖမ်းဆီးမိခဲ့တဲ့အီရန်နိုင်ငံလို့မြေပြင်ကဝင်ပြေးစာရဲတူးစီမစ်ဆိုင်းဒုံးတစ်စင်းကိုဖျက်တာရင်အမေရိကန်ထူးခိုးဆဲကဒိန်းနောက်တွေကိုပြောဆိုသွားပါတယ်ထိခဲ့တိချင်နေစွမ်းကြီးမားတဲ့လက်နက်တွေကိုဒီစားရဲပုံမှုပြက်နှက်အောင်အီရန်နိုင်ငံကလုပ်နေပြီးမစ်ဆိုင်းဒုံးတစ်စင်းပြစ်လိုက်တာနဲ့ဒီစားရဲမှာပြစ်ကတ်တွေဖြစ်နိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းလဲအထူးကိုယ်စားလှယ်ကသတိပေးပြောဆိုသွားပါတယ်
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားကမီးရထားလမ်းတွေကိုပြန်ဆက်နိုင်ဖို့အတွက်တောင်ကိုရီးယားမီးရထားတစ်စီးဟာမြောက်ကိုရီးယားနိုင်ငံတဲကိုခုံမောင်းသွားပါတယ်။ကိုရီးယားစစ်ပွဲတွေကပြတ်တောက်သွားတဲ့ရထားလမ်းကိုပြန်ဆက်နိုင်ဖို့နှစ်နိုင်ငံပူးပေါင်းပြီးတော့တစ်ဖက်စီကတာဝန်ရှိသူ30လောက်က18ရက်ကြာကွင်းစင်တိုင်းတာကြမှာဖြစ်ပါတယ်။သက်ဆိုင်တဲ့နိုင်ငံတွေကြားအနီးကပ်တိုင်းပြင်ဆွေးနွေးပြီးတော့နိုင်ငံတကာထောက်ခံမှုနဲ့ရထားလမ်းတွေပြန်ဖွင့်နိုင်အောင်ဆောင်ရွက်သွားမှာဖြစ်တယ်လို့နိုင်ငံနယ်စပ်နာကဒိုရာဆာဘူရာမှာဒီကနေ့ပြုတ်လုတဲ့အခမ်းအနားအတွင်းမှာတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးချုံမြုံကျွန်းကပြောကြားခဲ့ပါတယ်ဒါပေမဲ့မြောက်ကိုရီးယားအပေါ်အမေရိကန်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေမဖယ်ရှားပေးရင်တောင်မြောက်ကိုရီးယားကြားမြေထားလမ်းပြန်ဆက်တဲ့စီမံကိန်းကိုရှေ့တိုးနိုင်မှာမဟုတ်ပါဘူးတောင်တဲမြောက်ကိုရီးယားနှစ်နိုင်ငံကြားမှာအခြေခံဆောက်အုံဆရာစီမံကိန်းတွေအကောင့်ထဲပေါ်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကတော့အရေးယူမှုတွေကိုပြီးခဲ့တဲ့တစ်ပတ်ထဲကဒီထွင်းချက်နဲ့ရှော့ပေါ်ပေးခဲ့ပါတယ်
Direct from Washington, the voice of America, VOA. တောက်ကြံညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့ကတက်ကယ်ပြင်ဒုက္ခသည်စခန်းထဲမှာနေထိုင်နေကြရသူတွေဟာသူတို့ရဲ့ငကိုမူလဘဝအခြေအနေကိုပြန်သွားခွင့်ရဖို့ကမျှော်လင့်ချက်မှေးမိန်နေကြပါတယ်။သူတို့အဓိကမျှော်လင့်လိုလားနေတာကတော့နှစ်ပေါင်းများစွာသူတို့နေထိုင်လုပ်ကင်ခဲ့တဲ့မြို့ပေါ်ကမူလနေရာတွေစီကိုပြန်သွားပြီးတော့လွတ်လွတ်လပ်လပ်သွားလာနေထိုင်အသက်မွေးဝမ်းကြောင်းခွင့်ရဖို့ပါဒီအကြောင်းတက်ကယ်ပြင်စခန်းမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကပြောပြပေးပါမှာ
တက်ကယ်ပြင်စခန်းမှာလက်ရှိနေထိုင်နေကြရသူတွေဟာစစ်တွေမြို့ပေါ်ကနာဇီရက်ွက်အပါအဝင်တခြားရက်ွက်တွေမှာနှစ်ပေါင်းများစွာနေထိုင်ခဲ့ကြသူတွေဖြစ်ပြီးတချို့ဆိုရင်မွေးဖွားခြင်းကလေးကနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။2012ခုနှစ်ဇွန်လ10ရက်နေ့ကမောင်းတော့မှာစခဲ့တဲ့နှစ်ဖက်အကြားရုံရင်းစံခတ်ပြိပခအခြေအနေတွေဇွန်လ9ရက်နေ့မှာစစ်တွေမြို့ကိုကူးဆက်လာပြီးနေအိမ်တွေမီးလောင်သွားတဲ့သူတွေကိုမျိုးနဲ့ဝေးတဲ့နေရာတွေမှာအာဏာပိုင်တွေကစခန်းတွေဖွင့်ပြီးတော့ရွှေ့ပြောင်းထားခဲ့ရတာကနေအခုချိန်ထိအဲ့ဒီစခန်းတွေထဲမှာပဲဆက်နေနေကြရတာပါ။သူတို့ဒီစခန်းနဲ့ဘယ်လိုရောက်လာကြလဲဆိုတော့ကိုဒုက္ခသည်တူဖြစ်တဲ့အသက်52နှစ်အရွယ်ကလေး9ဦးမိခင်ဒေါ်မော်နိုရာဘေကွန်ကသူတက်တဲ့လောက်မြန်မာစကားနဲ့ VOE ကိုရှင်းပြပါတယ်
။ဘယ်လိုလဲရောက်ချတာဆိုရင်ဟိုအဲ့ဒီမှာဘာဘယ်လိုပြသတာတဲ့လားမသိဘူး။သူတို့ပြသနာမှာအဲ့ဒီမင်းလုံးလဲအင်းလည်းဗါလည်းမင်းလုံးသွားပြီးချောပြီးတော့လူကိုသဲတယ်။ချောပြီးတော့ဖျက်လာတာ
။အိမ်နေမီးရှို့ခံရတာကြောင့်ဒီကိုရောက်လာတာလို့သူကပြောတာပါ။ဒီစခန်းမှာအိမ်တောင်စုတထောင်ပတ်ဝန်းကျင်စုစုပေါင်းလူဦးရေ 9,800 နီးပါးရှိပြီးအဲ့ဒီအထဲမှာကလေးအရွယ်က 1,200 ပတ်ဝန်းကျင်ရှိတယ်လို့တက်ကြပြင်စခန်းကော်မတီအဖွဲ့ခေါင်းဆောင်ဦးရွှေမောင်ကရှင်းပြပါတယ်သူတို့အားလုံးကိုကမ္ဘာစန္ဒယိကအဖွဲ့ WFP ကတစ်လတစ်ကြိမ်စန္ဒယိကထောက်ပံ့ပေးနေပြီးတစ်လကိုမိသားစုအတွက်ဆန်၊နှုတ်စီဘူးနဲ့54ဘူးပဲ9ဘူးချက်ပြုတ်တဲ့စီ1လီတာနဲ့စားက5ချက်သားကြော်ကြော်ပေးတယ်လို့ဦးရှိမောင်ကပြောပါတယ်။တချို့မိသားစုတွေမှာလူဦးရေတိုးလာတာကြောင့်လောင်းကားမှုမရှိဘူးဆိုတာကိုဦးရှိမောင်ကရောဒေါ်မော်နိုရာဘေကွန်ကပါပြောပါတယ်။က Klewe Pinya Dinyu Bodwe, Asuya Ga Yayi Jong Jong Sok Bita Bi, Asuya Mahode Puri Ga, Li Jong Sok Bita Biro, Jama Yi San Shong Mugu, Asuya Ga Lop Bire Lule Pyo Bare. Dima Nila Yara, Chao Nekwe Niba Javi Pite, Truye Diga Myo Linja Gu, Ushi Monga Pyo Pya Bare.
Diga Myo Linja Chanuru, Lele Da Tola Kwanye, Chanuru Patama Nige Mula Niyaye,
ဒီနိုင်ငံသားကိုတောင်းဆိုတာလို့မြိုင်းအဲ့ဒါမြိုင်းချူလို့ကျွန်တော်လူကြီးပါဆင်းလာတော့ပြည်ကြီးလဲအမှကဲနေမှာတော့ပြီးတော့မင်းမင်းချင်တာသူတို့ကပြောတယ်ဘူးရှိမောင်ပြောတဲ့အတိုင်းပဲတော့မော်နူရာဘေကောင်ကလည်းပြောပြီးဖခင်မရှိတော့တဲ့သူကလေးတွေကမျိုးပေါ်မတော်ဘူးလားလို့မေးနေကြတဲ့အကြောင်းပြောပါတယ်ဆန်သားရတယ်ကလေးတွေကငငယ်လေးကလေးတွေအဲ့ဒီမှာလာတာသုံးနေလဲနေကလေးကိုဒီမှာလာပြီးတော့အခုရှော 别没抓不了。你妈来了没有不完了没有不在了没有不啥地了没洗不。没路了你们来除了给你的钱在哪里的。你妈妈的干嘛没抓不了。
那当时那姑娘有问上个不离不考虑叫穆斯林物业的等等老友在看路牛的球吧无人送特别亚比 IDB 是看对吗你那家亚的路过去要能搞没钱也先看上来嘛跑别他吧的。DIDB 是看对过被逼迫对马哈比瓦的过在上亚路破西人呢你来带你比枪满多点的路来将逼他吧的。第一个点是看过被逼逼的家庭多人的亚嘛便逼你亚查他逼不时间你的叫ပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေကဒီနှစ်ဆန်းပိုင်းမှာပြောထားဖို့ပါတယ်ဒီလိုစကမ်းပိတ်သိမ်းမဲ့အစီအစဉ်နောက်ဆုံးအခြေအနေကိုသိရဖို့ဝန်ကြီးနဲ့ဒုဝန်ကြီးတို့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းအဆက်အသွယ်မရသလိုတခြားဖြေကြားပေးနိုင်တဲ့တာဝန်ရှိသူ2ဦးကိုဆက်သွယ်ဖို့လည်းဒီသတင်းရေးချင်းထိအခွင့်မရပါဘူးစကမ်းတွင်နေထိုင်နေကြရသူတွေကရောသူတို့ရဲ့ငွေမူလဘဝစီပြန်သွားခွင့်ရဖို့ဘယ်လောက်မျှော်လင့်ထားကြပါသလဲစကမ်းကော်မတီအဖွဲ့ခေါင်းဆောင်ဦးရွှေမောင်ရဲ့ပြောစကားကစကမ်းရင်းလူလူရဲ့ခံစားချက်ကိုထင်ဟပုံရပါတယ်
။ကျွန်တော်တို့တော့မဖြစ်မမြင်လိုက်တော့ဖြစ်တယ်လို့မတည်မတည်ဘူး
။ကိုဖျော်နန်ကော်မရှင်ရဲ့အကြံပြုချက်ထဲမှာတော့ IDB တွေကိုသူတို့မူလနေထိုင်နေတဲ့နေရာဒါမှမဟုတ်တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ်။လုံခြုံမှုရှိရမယ်။ဒါအပြင်ဂုံသိက္ခာနဲ့အညီပြောင်းရွှေ့နိုင်ရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDP တွေပြောင်းရွှေ့လိုတဲ့နေရာတစ်ကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ခင်ဗျာ
ခုကြော်ကြော်သိမ်းပါရှင်ဆက်ပြီးတော့မြန်မာညီညာရေးလုပ်ငန်းစဉ်မှာအပြစ်မရသေးတဲ့မဟာမိတ်တွေပါဝင်နိုင်ရေးအစိုးရဘက်ကညှိနှိုင်းဆောင်ရွက်နေတဲ့သတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်အစိုးရရဲ့ညီညာရေးကော်မရှင်နဲ့ NCA အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့3ဖွဲ့ကတရုတ်နိုင်ငံမှာတွေ့ဆုံကြပြီးတော့ညီညာရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆွေးနွေးခဲ့ပေမဲ့လို့အခုအချိန်ထိကတော့ညှိနှိုင်းနေရဆဲရှိပါသေးတယ်တစ်ချိန်တည်းမှာပဲအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရခိုင်ဒေသနဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ငင်းချိုင်းကွန်ဖရင်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ MNDA ခေါ်ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့အကြားနောက်ဆုံးတွေ့ဆုံခဲ့တာအခုဆိုရင်တလားပြင်းမြောက်ခဲ့ပြီဖြစ်ပါတယ်။ဒီနောက်ဆုံးတွေ့ဆုံချိန်ကငင်းချိုင်းလုပ်ငန်းစဉ်မှာမြောက်ပိုင်းမဟာမိတ်သုံးဘွဲ့ပါဝင်ရေးနဲ့ပတ်သက်ပြီးသဘောထားကြေညာချက်တစ်စောင်ထုတ်ပြန်ဖို့သဘောတူခဲ့ကြပါတယ်။ဒီကြေညာချက်ထုတ်ပြန်ရေးဟာစကလုံးညီနိုင်နေစေဖြစ်ကြောင်းတအန်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘူမူတအိုက်ကျော်ကပြောပါတယ်
။ဒီသဘောတူညီမှုကတော့ဘုန်းကြီးအပြစ်ဆူရပြစ်ဆော့တဲ့တဲ့အဲ့မှာကျွန်တော်ဆွေးနွေးမှုပြီးတော့ဆွေးနွေးမှုပြီးလို့မှာဒီထုတ်ပြန်ချက်တစ်စောင်ထုတ်ဖို့ဆိုမှာအဲ့မှာကတလုံးညာအဲ့မှာကျွန်တော်ရက်သွားတာပေါ့နော်အခုလည်းကျွန်တော်ထပ်မံပြည်စုံနဲ့တွေ့ဆုံနေရရှိကြတော့အဲ့ဒီညာချက်ကပြန်ပြီးအပါလာတယ်အဲ့မှာစက္ကနုကပြန်ပြီးနိုင်နေလို့ရှိတယ်
2016ခုနှစ်ဩဂုတ်လမှာဆွေးနွေးစဉ်ကအစိုးရကလက်နက်ကင်လမ်းစဉ်ကိုအပီးတိုင်ဆွတ်လွတ်ကြောင်းဖော်ပြဖို့တောင်းဆိုပြီးတိုင်းသားလက်နက်ကင်အဖွဲ့တွေဘက်ကလက်နက်ကင်ပဋိပက္ခကိုအပီးတိုင်ချုပ်ငင်းလိုကြောင်းထုတ်ပြန်ဖို့ညှိနှိုင်းခဲ့ရမှာပြည်လည်းမှုမရခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ဒီလိုညှိနှိုင်းနေစဉ်ကာလအတွင်းမှာတအန်းပလောင်အေအေနဲ့အစိုးရတပ်အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်အစိုးရတက်မတော်နဲ့တန်းတက်ဖွဲ့ကြတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဗိုလ်မှူးတပ်အိုက်ကျော်ကအခုလိုပြောပါတယ
်။ဒီကဒီတက်ပွဲကမန္တလေးနယ်ဘက်ကဝင်းဖတ်ပြီးက အနည်းငယ်ဖြစ်တယ်။ဒါကနိုင်ဝတ်ကျော်တမန်ကြီးပါပေါ့။မင်းကတော့အဲ့တနေရာပဲဖြစ်တယ်။28ရက်နေ့ကို28ရက်နေ့ကနမ်ဒီကမှတနေရာဖြစ်တဲ့အန်မတုံသူတို့ပြောတဲ့အဝင်းပါအနည်းတနေရာဖြစ်ဖြစ်တယ
်။ဒီတိုက်ပွဲတွေအတွင်းမှာတအန်းတက်ဖွဲ့ဘက်ကထိခိုက်ကြဆုံးတာမရှိကြောင်းနဲ့အစိုးရတပ်ဘက်ကတော့အခြေအနေမသိရကြောင်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားနေချိန်မှာပဲရခိုင်ပြည်နယ်ဘက်မှာလည်းအေအေခေါ်ရခိုင်တပ်ဖွဲ့နဲ့အစိုးရတပ်အကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းအေအေတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခါကပြောပါတယ
်တိုက်ပွဲကတော့ဒီမနေ့ကဒီ29ရက်နေ့မှာတိုက်ပွဲကဒီဘူးတိရောက်မြို့နယ်ထဲမှာဖြစ်ခဲ့တယ်အဲ့ဒီဘူးတိရောက်မြို့နယ်ရဲ့အထက်ပိုင်းဒီနဟန်းရွာနဲ့ဒီဝနေရုံကြားမှာအဲ့ဒီမှာတိုက်ပွဲကမနေ့7နာရီ၄၀ကနေစပြီးတော့ဖြစ်တာညနေ၅နာရီခန့်ဖြစ်တယ်ဗျဒီဗမာတပ်မတော်ဖက်ကနေကျွန်တော်တို့ဒီသခိုင်းတပ်မတော်ခြေကူးထားတဲ့ဒေသတွေကိုတော့သူတို့အင်အားအလုံးရင်းနဲ့နေပြီးတော့မှဒီဆိုးဆစ်ရှင်တာဗျတော်တော်အဲ့ဒီမှာတိုက်ပွဲကတော်တော်ပြင်းပြင်းထန်ထန်ဖြစ်တယ
်ဒီတိုက်ပွဲမှာအစိုးရတပ်မတော်ဘက်ကအထူးအခိုက်အကျဆုံးရှိသလိုအေအေဘက်မှာလည်းထိခိုက်ဒဏ်ရာရတာတွေရှိခဲ့ကြောင်းနဲ့နောက်ဆုံးဖြစ်တဲ့တိုက်ပွဲကတော့ဒီလ22ရက်နေ့ကဖြစ်ပွားခဲ့ကြောင်းပြောပါတယ်အစိုးရရဲ့ညီကြိုင်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့ဟာအော်တိုဘာလကုံကတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးစဉ်နောက်တစ်ကြိမ်ထပ်မံဆွေးနွေးဖို့ကိုသဘောတူထားကြပါတယ်။ဒါပေမဲ့ဘယ်နှစ်ဘယ်ချိန်မှာတွေ့ဆုံမယ်ဆိုတာကိုသတ်မှတ်ထားတာမရှိသလိုဒီအပိုင်းအထိလည်းကမ်းလှမ်းတာမျိုးမရှိသေးပါဘူး။လက်ရှိမြောက်ပိုင်းအဖွဲ့တွေနဲ့ညှိနှိုင်းနေတဲ့အခြေအနေကိုမေးမြန်းနိုင်ဖို့ညီကြိုင်းရေးကော်မရှင်ဘက်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တချိန်တည်းမှာတော့အစိုးရနဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ဂျာမာပြည်တော်စုကခွဲမထွက်ရေးနဲ့တပ်မတော်တစ်ခုတည်းဖြစ်ရေးဆိုတဲ့ကိစ္စရပ်တွေကိုညှိနှိုင်းနေပြီးနောက်တစ်ချိန်ကျင်းပမဲ့21ရာစုပင်လုံးအစည်းအဝေးဟာမူလသဘောတူထားတဲ့အတိုင်းဒီနှစ်အတွင်းမှာကျင်းပနိုင်ဖို့အလားအလာနှဲပါနေပါတဲ့
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်။မကြခင်မှာတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဘက်မှာထိုင်းစစ်တပ်နဲ့မွေးဇေဝတဲဆောင်တဲ့လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်တဲ့သတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့မနေ့ဖြန်စနေညဒဲလီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုနားဆင်ကြရအောင်ပါရှင်။ဟုတ်ပါရှင်များရှင်။မြန်မာနိုင်ငံမှာရဲဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဦးတည်နေပြီလို့ဒီသတင်းဖက်ချက်ထုတ်ပြန်လိုက်တဲ့အရဲဖက်လူခွင့်ရေးဆိုင်ရာအစင်ကံစာကဖော်ပြပါရယ်မြန်မာနိုင်ငံမှာအရဲဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရဲဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခမ်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စီခြင်းတလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်ပဲမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းရက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ဒီနေ့ကစနေညတိုင်းရက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမွေးစေးတဲ့သူတွေနဲ့ထိုင်းစစ်တပ်ကြားပစ်ခတ်မှုဖြစ်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆိုင်ကော့ချမ်းကျေးရွာမှာတော့ထိုင်းစစ်တပ်နဲ့မွေးစေးဝါတဲဆောင်လာတဲ့လက်နက်ကိုင်အဖွဲ့တွေကြားမှာနိုဝင်ဘာလ29ရက်နေ့ကတိုက်ပွဲထပ်ဖြစ်ပါတယ်။အဲ့ဒီနေ့ကဖြစ်တဲ့တိုက်ပွဲနဲ့ဆိုရင်တော့စုစုပေါင်းတိုက်ပွဲဖြစ်တာက5ချိန်ရှိသွားပြီလို့ချင်းရိုင်ခရိုင်စစ်ဒေသမှုကပြောပါတယ်။တိုက်ပွဲတွေအတွင်းမှာမွေးရဲ့လက်နက်ကိုင်တဦးကိုအသေးဖမ်းမိတယ်လို့စိတ်ကြွဆေးပြားပေါင်း3သိန်းခွဲကိုလည်းဖမ်းမိပါတယ်အကြောင်းပြေဆုံးကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်နိုဝင်ဘာလ29ရက်နေ့ည7နာရီကျော်အချိန်မှာချင်းရိုင်ခရိုင်မဲဆိုင်မြို့ကော့ချမ်းကျေးရွာကပြောင်းကင်းထဲမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့နေရာဟာမြန်မာနယ်စပ်ကနေဆိုရင်မီတာ100လောက်ပဲဝေးပါတယ်မြန်မာဘက်ကမွေးရစေးဝါအမြောက်အများကိုကော့ချမ်းရွာဘက်ကနေတယ်လာမယ်ဆိုပြီးသတင်းကြေညာထားတာကြောင့်အမှတ်နဲ့နေကြဆောင်တက်ကကင်းပုံချပြီးစောင့်နေတဲ့အချိန်မှာပဲဝီအုပ်စုလက်နက်ကင်15ဦးခန့်ဟာကျောဖို့အိတ်ကိုစီနဲ့
ไทยเนี่ยมีเรื่องวินลาลาพิเตจังเชื่อว่าขยันสืบเดตามูวิเชวงสังอาโนเอมาลาต้องเรียนมาลูกเจตินาชินเอเวมาเปียสุดอาบาร์เอ้ยยาบ้าสามแสนเม็ดนะครับแล้วหลังจากนั้นนะครับก็มีร้อยมอสองนะครับของหน่วยเฉพาะกิจกรมฐานมาที่สองนะครับก็สกัดกั้นและปราบปรามยาเสพติดที่บ้าน
ไทยเสด็จก็เสด็จไปด้วยยันต์ไข่เนี่ยใช่ไหมพิฆาตมุริสับพิฆาตเลยสูบีตรีนาชินเอเวมาเปียสุดอาบาร์เอ็มเนี่ยนั่นเสียจ้าอภิญญาพิฆาตเกวียนเอามุยอุสุวินีพิญญาสุดอาเกจาร์เอเจ้าเนี่ยโนเอมาลาต้องเรียนเนี่ยมาโรไทยเนี่ยกำลังจะก้าแต่เปิดที่เป็นเนี่ยกูชินเลนเอกามาแต่ส่วนนี้เนี่ยมีตาตัวเนี่ยกูต้องลงเจ้าอาวันจะเจ้าเสียจ้า ตรงใจงานต้องเทิดทายทุกทีกูเต็มสี่ยามีเกลือลุสวาเลยเชื่อว่าขยันสืบเดตามูวิเชวงสังอารอเชื่อว่าขยันดูมามุ่ยเสวะในนี้เรื่องกูแสดงลงนี้ได้ด้วยมุ่ยเสวะแต่สาวนี้ได้แล้วนี้กูปองเซนเปียงมีดอเตลานี้จ้าเรื่องเลสวาเลยคุ้มส่วนนี้เนื้อเจี๊ยวอะไรเนี่ยนี่ตรงงานนี้เวลานี้จ้าเรื่องเนี่ยอะไรเนี่ยอารมณ์กูไปสู้ทับีคุยไปดูมาเว้ยมุ่ยใครเนี่ยไทยเนี่ยจะต้องจัดตัว อาจจะใช้ได้เจ้าหมูยี่ปีกว่าแก่จังเปียสุดอาบาร์เอ้หนูเอ็มมาล่ะนั่งสักกี่ยันนี่เนี่ยต้องใจเย็นนี่เลยมาเชื่อว่าใครมาพามีเดใส่จ้าสิจ้าลงยี่ตั้งนี้บ้าสิบีกาลัดแต่โบการอบังเวตันเนี่ยนี่ว่าแต่โบสิบาร์เอ้คุยไปด้วยท้ายสุดยอดตาวันสิดูเลยยี่บ่สิเวลูกเขยบีใส่จ้าสิจ้ามีอาจจะวิ่งอย่างนี้อาทิตย์ท้ายแนวไปติดตาตะคุลงโอต้องอาจจะมุ่ยยี่กินเส้นเนี่ยเนี่ยมีที่อ่างลูกสาวตัวมาเชื่อใจจ้ามัวร่าชั่งม
ဒီနေ့ကအစီအစဉ်ပြပြခြင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိအေရှာ7ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးသလိုဒီမိုကရက်တစ်မြန်မာအသံ TV ဘီမှာလည်းတဆင့်ပြန်လည်ထုတ်လွှင့်ပေးတာမျိုးစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်
အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွေဦးကတလှည့်ကြေညာပေးပါမယ်ရှင်။မြောက်အမေရိကတိုင်နိုင်ငံနေကြာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတတရကိုအမေရိကန်ကနေဒါနဲ့မက္ဆီကိုနိုင်ငံတို့ကြားမကြာခင်လက်မှတ်ရေးထိုးကြကြားတော့မှာဖြစ်ပါတယ်။အချိန်နည်းနဲ့ငံကစစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20ကြီးတွင်တိထိစီဝဲမဆကင်မှာပဲသဘောတူညီချက်ကိုအမေရိကန်သမ္မတဒ င်ခေါ်တဲ့သဘောတူညီချက်အသက်ဝင်လာဖို့ကတော့သက်ဆိုင်ရာနိုင်ငံတွေရဲ့လွှတ်တော်တွေကတည်ပြုချက်လေးရယူချရမှာဖြစ်ပါတယ် G20 ထက်သီးအစည်းအဝေးတွင်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တိကျတွေ့ဆုံမဲ့အစီအစဉ်ကိုတော့သမ္မတထရန့်ကဖျက်ခဲ့ပါတယ်ပြည်နယ်နဲ့ထဲကကတ်ရေးလက်ချက်မှာရုရှားတွေဖန်ဆီးခဲ့တဲ့ယူကရိန်းတင်မော်တွေပြန်လွတ်ပြေးပြေးတဲ့အတွက်သမ္မတပူတင်နဲ့ဆွေးနွေးပွဲကိုဖြစ်လိုက်တာဖြစ်တဲ့အကြောင်းသမ္မတထရန့်က G20 ထက်သီးဆွေးနွေးပွဲအတွက်သွားနေတော့ Twitter ကနေကြေညာလိုက်တာလည်းဖြစ်ပါတယ်အခက်ကြီးတဲ့ကရိုဝင်းညာမစင်းဒီပေါ်လူမျိုးတုံးတဲ့အထိရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့ရတဲ့အကြောင်းဝါရှင်တန်ခြေဆိုင်လူ့ခွင့်ရေးဆိုင်ရာဥပဒေကျိုးဆောင်ဖော်တခုကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ကရိုဝင်းညာတွေပေါ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုနဲ့လူမျိုးတုံးတဲ့အထိဖြစ်နိုင်တယ်လို့သုံးသပ်နိုင်စရာအကြောင်းရင်းတွေတွေ့ရတဲ့အကြောင်းဒုက္ခသည်တွေကိုမင်းမြန်ဆောင်ဆန်းမှုအမေရိကန်နိုင်ငံရေးဌာနကတာဝန်ပေးရထားတဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ PALPG ရဲ့တင်းလာနေထုတ်ပြန်မဲ့အစီရင်ခံစာမှာဖော်ပြထားတာပါအဖွဲ့ရဲ့လေ့လာဆောင်ရွက်မှုတွေပေါ်ခြေခံပြီးစတင်မာလာထဲမှာလည်းနိုင်ငံကြေးဝန်ကြီးဌာနကအစီရင်ခံစာထုတ်ပြန်ထားပါတယ
်သတင်းချင်းချုပ်ကိုကိုအောင်လီဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမြတ်မုံဖြစ်ပါတယ်စပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Thomas Blunder ဖြစ်ပါတယ်ရှင်ကျွန်မကစုမုံပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေဖဲယူနာဆင်နိုင်ပါတယ် VOE ကိုနားတော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ဗီဒီယိုရဲ့တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
် This program has come to you from the Voice of America, Washington. Thank you.